ကျောင်းနိုင်ငံဘက်ကအင်းကြီးကျင်းမဟာမိတ်မြောက်ကိုရီးယားနိုင်ငံရဲ့တရားမဝင်နျူကလီးယားလက်နက်အစီအစဉ်တွေဆွံ့လို့ရတဲ့အတွက်ဖိအားပေးဖို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တေလာဆန်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနိုင်ငံသားဝန်ကြီးကပြောဆိုခဲ့တာမှာတော့တောင်တရုတ်ပင်လယ်ပြင်တွင်းကတရုတ်ရဲ့ရှီမန်းချက်တွေနဲ့ပတ်သက်ပြီးလဲပြောဆိုခဲ့တာပါ
desire a productive relationship, but we cannot allow China to use its economic power to buy its way out of other problems.
ဒီဘွားရဲ့ကုန်သွယ်ရေးအင်အားကြီးလာတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ချင်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးအင်အားကိုတုံ့ပြန်တခြားပြဿနာတွေကိုရှောင်ထွက်တာမျိုးကိုတော့ခွင့်မပြုနိုင်ပါဘူး။တောင်တရုတ်ပင်လယ်ပြင်အတွင်းကျွန်းတွေပေါ်မှာစစ်အင်အားချထားတာမျိုးဒါမှမဟုတ်လဲမြောက်ကိုရီးယားအပေါ်မှာထိရောက်တဲ့ဖိအားပေးမှုမလုပ်တာမျိုးတွေပါ။စီးပွားရေးနဲ့ကုန်သွယ်ရေးမှာအကောင့်ကြီးထွက်လာတာနဲ့အတူလုံခြုံရေးပိုင်းမှာပါတာဝန်ယူမှုရှိရမယ်ဆိုတာကိုတရုတ်အနေနဲ့နားလည်လက်ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကလည်းစင်ကာပူမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းပြုလုပ်တဲ့ Shangri-La Dialogue လုံခြုံရေးဆိုင်ရာညီလာခံမှာအလားတူမှတ်ချက်ပေးပြောဆိုတာကိုတော့တရုတ်ဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်တုံ့ပြန်ထားပါတယ်ရှင်။